စစ်ရေးပဋိပက္ခတွေတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီရက်ပိုင်းအတွင်းတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေတဲ့အတွက်အရက်သားတွေထိခိုက်သေးဆုံးမှုရှိနေပါတယ်။နံပါတ2မြို့နယ်အတွင်း RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLL တအောင်းပလောင်အဖွဲ့တို့ SSPP မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားသုံးဝင်ဆိုင်တိုက်ပွဲတွေကြောင့်ဒေသခံတွေလည်းနေရက်မပြတ်နိုင်ပဲဖြစ်နေပါတယ်။အပြည့်အစုံကိုတော့ဆက်သွယ်ဆောင်ရွက်ထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုင်းဒေသလက်နက်ကိုင်ဖွဲ့ချင်းချင်းကြားစစ်ရေးတင်းမာမှုတွေကြီးထွားလာနေတဲ့အတွက်အရက်သားတွေပါဝင်ထိခိုက်ဒေဆုံးမှုတွေရှိနေတာပါနမ်ရူမြို့နယ်ပန်ကန်ရွာဘက်မှာလည်း RCSSA တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့ကြားဒီမနေ့ပိုင်းထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်မနေ့တုန်းကတိုက်ပွဲဖြစ်ပြီးနောက်ဆက်လက်ပြီးတင်းမာနေဆဲဖြစ်ကြောင်းလဲဒီ NL ပြန်ကြားရေးရာရှိဘူမှုဆိုင်ကျော်ကအခုလိုပြောပါတယ
်မနေ့ကတော့ဖြစ်တယ်ဒီနံပါတ်မျိုးနဲ့ပလုံရထဲပန်တိုင်ရနောင်းမနော်အပေါ်မှာတောင်းပန်ချေတာတက်ပွဲကတော့မနေ့ကဒမိုင်းခွဲကနေမနိုင်ခွဲတိမိုင်းဒီဘာလို့တက်တာလဲဒီ RCS ရဲ့ဆက်ဖွင့်နေတယ်လက်ပတ်တာကညီဆိုင်နဲ့မိသားစုအားရှိတယ်ဒီခိုင်မှုကတော့ဒီမှာတော့မရှိဘူးအားရတော့မတည်အောင်
ပြည်ကြက်စနေနေ့တုန်းကလည်း TNL တမ်းမလောင်သဖွဲ့မြောက်ပိုင်းရှမ်းပြည်သမတော်ပူပေါင်းသဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမတော် RCS တို့ကြားနမ်ဒူလာရှိုကာလန်ဘော်ကမန်ပြင်းရွာသဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ဒီတိုက်ပွဲတွင်ကြေးရွာသူအမျိုးသမီးတို့တနတ်သိမှန်တေဆုံးသွားခဲ့တယ်လို့မန်ပြင်းဒေသခံစစ်ရှောင်းအကူကြီးပေးရဖို့ဝင်ကိုစော်ရော်ကပြောပါတယ
်။လုံခြုံမှုကတော့မရှိတာတော့ဖြစ်ထားတယ်။ကျန်းဆုံးသွားတဲ့အမျိုးသမီးပြောက်ကလည်းဆက်ချောက်တဲ့နဲ့ရဲအမျိုးသမီးတို့ကဒီမှာဒီအတိုင်းနဲ့အမျိုးသမီးတွေတောင်းတာမှာတော့ဒီနဲ့အနောက်ဆောင်ပဲဖြစ်ပြီးလာရင်လည်းတက်ခါရတဲ့အချိန်က19ရက်နေ့ညနေ4:00မှာဖြစ်ပါလ
ားနှစ်ဖက်တိုက်ပွဲတွင်သနတ်သိမှန်ကွယ်လွန်သွားတဲ့အမျိုးသမီးကိုမနေ့ကကြေကျော်လိုက်ပြီးဖြစ်ပါတယ်မန်ပြင်းရွာတိုက်ပွဲကြောင့်အသက်မန်ပြင်းကြီးရွာသား90ခန့်ဟာမန်ပြင်းအောက်ပြာမှာဆစ်ဆောင်နေရပြီးတိမ်မာနေစဲဆစ်ရေးချီနေကြောင့်နေရမပြန်နိုင်သေးဘူးလို့ကိုစော်ရော်ကဆက်ပြောပါတယ
်ခုကဒီမှာဒီလာရဲ့ရှင်းချင်းနဲ့ဆက်ကြောင်းလူကြီးရအဖြစ်ဆက်နေတယ်ကိုယ်တည်းဒီပါလောက်ဒီပေါ်နေရခေါင်းရောခုချိန်ကလုံးဝပြန်လို့မရဘူးဆက်စလုံးကတိုက်ပွဲကတော့ပြင်းရရတယ်
နမ်ရူမြို့နယ်တွင်မြောက်ပိုင်းမဟာမိတ်ဖွဲ့တွေနဲ့တိုက်ပွဲဆက်တိုက်ဖြစ်ပွားနေကြောင်း RCSF ဘက်ကအတည်ပြုခဲ့ပေမဲ့လည်းအသေးစိတ်အခြေအနေကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူး။တိုင်းဒေသလက်နက်ကန်ဖွဲ့တွေချင်းချင်းကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆန့်နိုင်ရေးအတွက်သွေးဆုံဆွေးနွေးနိုင်ဖို့ကကြိုးစားနေစေလို့ RCSF ပြောခွင့်ရဘူမူကြီးဆိုင်ငိမ့်ကပြောပါတယ
်။မြန်မာစစ်ဆန်တွေ့ပြီးမှဖြေရှင်းမဲ့အရေးဖြစ်တယ်လို့ဝန်ညင်တယ်။ဟုတ်တိုင်းဒေသညီနောင်ချင်းကြားမှဒီလိုတိုက်ပွဲဖြစ်တာတော့ဘူးမှအကျိုးမပြုဘူးနော်အားလုံးကအကျိုးရုပ်စေတဲ့အနေအထားဖြစ်တယ်ကြားခံအဖွဲ့စည်းလားတတိယနိုင်ငံတစ်ခုလားအဲ့လိုအနေအထားတော့ကြိုးပမ်းခဲ့တယ်ဒါပေမဲ့အဆင်မပြေခဲ့ဘူးခုလောဆယ်တော့ကြိုးစားနေတဲ့အဆင့်တော့ရှိနေတာပေါ့နော်
တိုင်းဒေသဖွဲ့အချင်းချင်းဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုနိုင်ငံရေးရာသွေးဆုံဆွေးနွေးရေးနီးလမ်းနဲ့ဖြေရှားဖို့လိုတယ်လို့ရှမ်းပြည်နယ်ပြည်ကစားကမ်းမှုပူးတွဲစောက်ကြည့်ရေး GMCS ကော်မတီဖွဲ့ဝင်သာလှပေကပြောပါတယ်
အဲ့ဒါတော့ကျင်းပြကြတော့လေဒီသူကမင်းတို့လူတွေကျင်းကြတော့ငါတို့ဖြစ်သွားတယ်ဒီကကလည်းဘယ်မှာဖြစ်ရလဲသိချင်တယ်လေအားလုံးကလည်းဘယ်လိုပဲလာရင်ဖြစ်နေပါ
ရှမ်းပြည်နယ်မြောက်ပိုင်းနမ်လူမြို့နယ်ဒေသဘက်မှာအောက်တိုဘာလကစပြီးတော့တောင်ပိုင်းရှမ်းပြည်သမတော် RCSS နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင် TNL တန်းပလောင်သဖွဲ့မြောက်ပိုင်းရှမ်းပြည်သမတော် SSPP ပူးပေါင်းသဖွဲ့တွေကြားတိုက်ပွဲဖြစ်ပွားမှုပုံမှုများပြားလာနေပါတယ်။ဒါ့အပြင်မြန်မာသမတော်နဲ့ဒေသတွင်းလှုပ်ရှားနေတဲ့ TNL တန်းပလောင်သဖွဲ့ MNDAA ကိုကသဖွဲ့ကချင်လွတ်လပ်ရေးဖွဲ့ KNA ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံတွေလူခွေချိုးဖောက်မှုတန်ခံနေရသလိုစစ်ပြေးဒုက္ခတွေဖြစ်နေရရင်းကနေတိမ်းချောင်နေရတဲ့ဖြစ်စဉ်တွေလည်းအစိမ့်လို့လူရှိနေပါတယ်ခင်ဗျာ